အင်ဒိုနီးရှားနိုင်ငံကနှစ်ထောင်နှစ်ဆယ်သုံးခုနှစ်မှာအရှိတောင်အာရှနိုင်ငံများအတင်းအာဆီယံအလှည့်ကျအုပ်ကထတာဝန်ယူရမှာဖြစ်ပါတယ်မြန်မာနိုင်ငံဆိုင်ရာဘုဒ္ဓဘောတူညီမှုငါးရက်ကိုအကောင့်ထည့်ဖော်ဖို့အထူးကိုယ်စားလှယ်ကတအူးကိုချက်ချင်းခန့်အပ်တာဝန်ပေးရမှာဖြစ်ပါတယ်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့ကနေပြီးတော့ဖာတီယာဝါဒာပြည်ပွဲတင်လာကိုနှင်းလောင်းကတင်ဆက်ပေးထားပ ကျွန်တော်တို့ရဲ့အကြအတဲတွေနဲ့ကြုံရတဲ့မြန်မာနိုင်ငံအရေးဖြည့်ရှင်ပေးနိုင်ဖို့အာဆီယံကအထူးကိုယ်စားလှယ်နှစ်ဦးခန့်အပ်ခဲ့ပြီးပါပြီ။ဒါပေမဲ့လည်းမြန်မာစစ်ကောင်စီကတော့အာဆီယံကအကြံပြုထားတဲ့ဖက်ပေါင်းစုံပါဝင်တဲ့တွဲဆုံဆွေးနွေးမှုလုပ်ဖို့ငြင်းဆန်နေပါတယ်။မြန်မာအရေးထိရောက်အောင်ဆောင်ရွက်နိုင်တဲ့ဆိုတာအင်ဒိုနီးရှားကတက်တည်ပြဖို့အချိန်ဖြစ်ကြောင်းအာ Ego ပြောပါတယ်
Indonesia ကအထူးကိုယ်စားလှယ်တူချက်ချင်းခန့်အပ်ပြီးအာဆီယံဘုံသဘောတူညီမှု5ရက်ကိုအကောင့်ထည့်ဖော်ရမှာပါ Indonesia ကသူ့ရဲ့တန်တမာရေးအားကောင်းအောင်လည်းလုပ်ဖို့လိုပါတယ်ဘုံသဘောတူညီမှု5ရက်ဆက်လက်ဆောင်ရွက်နိုင်ရေးဆွေးနွေးပွဲတရဖြစ်မြောက်လာအောင်မြန်မာစစ်တပ်ကိုဖိတ်ခေါ်ပြီးတိုက်တွန်းအားပေးဖို့လိုပါတယ်
လာမယ့်နှစ်မှာအာဆီယံဥက္ကဋ္ဌဖြစ်လာတော့မယ့် Indonesia နိုင်ငံကမြန်မာအရေးအထူးကိုယ်စားလှယ်ကိုရွေးချယ်တင်ပြနိုင်ခွင့်ရှိပါတယ်မြန်မာစစ်တပ်နဲ့ရောအခြားအဖွဲ့အစည်းတွေနဲ့ပါဆက်ဆံရေးပြေလည်တဲ့သူအဆက်အသွယ်များတဲ့သူတွေအင်ဒိုနီးရှားမှာအတော်များများရှိတယ်လို့လည်းဘန်ဒူကပြောပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့အချက်အတဲကိုကုညီဖြည့်ရှင်ပေးနိုင်မဲ့အထူးကိုယ်စားလှယ်ရဲ့လုပ်ငန်းတာဝန်တွေပိုးပြီးတော့ခက်ခဲလာတယ်လို့လည်းသူကပြောပါတယ်။မြန်မာနိုင်ငံရဲ့အချက်အတဲတွေပိုးပြီးတော့အချိန်ကြာလာတာနဲ့အမျှစစ်ကောင်စီဘက်ကပိုးပြီးတော့အင်အားကောင်းလာတယ်လို့လည်းဘန်ဒူကရှုံးမြင်ပါတယ်။မြန်မာစစ်တပ်နဲ့ဆက်ဆံမဲ့အထူးကိုယ်စားလှယ်ဟာတန်တမာရေးဓမ္မမဟုတ်စီရင်အတွေ့အကြုံရှိသူဖြစ်တဲ့နယ်လို့လည်းပန်တူးကပြောပါတယ်အထူးကိုယ်စားလှယ်အဖြစ်စဉ်းစားတဲ့သူအတော်များများတယ်မှာနိုင်ငံသားရေးဝန်ကြီးဟောင်းတွေဖြစ်ကြတဲ့မာတီနာတာလီဂါဝါနဲ့ဟာဆန်ဝီရာဂျူရာတို့ရဲ့နာမည်တွေကိုလည်းပန်တူးကအကြံပြုသွားပါတယ်အင်ဒိုနီးရှားပါကြာဂျာရန်တက္ကသိုလ်ကအာဆီယံအရေးစောင့်ကြည့်လေ့လာနေတဲ့အဖင်ဆူဒီမန်ကလည်းမြန်မာအရေးကင်တွယ်ရမှာအင်ဒိုနီးရှားဘက်ကတတိထမကခိုင်မာမှုရှိရလိမ့်မယ်လို့ပြောပါတယ
်
မြန်မာရေးကိုအင်ဒိုနီးရှားကအပြင်းထန်ကင်တွယ်တင်ပါတယ်အာဆီယံနဲ့အင်ဒိုနီးရှားကဖိအားတွေကအတော်ပြင်းထန်ပါတယ်ဒါပေမဲ့မြန်မာကတော့ဗီဇာစိုက်ဖို့မရပါဘူးအင်ဒိုနီးရှားမလေးရှားနဲ့ထိုင်းနိုင်ငံတို့လိုတမျိုးကျအာဆီယံဖွဲ့ဝင်နိုင်ငံတွေကတော့အာဆီယံစီးဝေးမှာမြန်မာကိုမဖိတ်ဖဲအထူးကြံဖြစ်အောင်ဘေးဖယ်ထားကြပါတယ်
မြန်မာအရေးအာဆီယံဘုံသဘောတူညီချက်9ရပ်မှအောင်မြင်ရတာဟာဥပဒေကြောင့်အရခိုင်မာတဲ့လုပ်ငန်းစဉ်မရှိတာကြောင့်လို့လည်းပြောပါရယ်အာဆီယံဟာတန်တမာရေးနည်းလမ်းတွေကိုတော့အမြဲတမ်းဦးစားပေးပြီးတော့ပဋိပက္ခတွေကိုရှောင်ရှားတတ်ပါရယ်ဒါပေမဲ့လည်းအာဆီယံပြည်ရင်းကိုချိုးဖောက်တဲ့အဖွဲ့ဝင်နိုင်ငံတွေကိုတတ်သိရှိရှိနဲ့တိကျစွာကင်တွယ်တင်နေဆိုတာမြန်မာအရေးကအာဆီယံကိုသတိပေးလိုက်တာမျိုးဖြစ်တယ်လို့လည်းအဖင်ကပြောပါရယ်ဒီမိုကရေစီစံချိန်စံညွန်းတွေနဲ့လူ့အခွင့်အရေးကိုလေးစားလိုက်နာဖို့မြန်မာနိုင်ငံကိုအာဆီယံကဖိအားပေးဖို့လဲအဖင်ကတိုက်တွန်းပြောကြားတော့ပါတယ်ပုံသဘောတူညီမှု9ရာကိုဆက်ပြီးတော့လှည့်လျူရှုနေမယ်ဆိုရင်မြန်မာကိုအာဆီယံကတန်ခါပိတ်ဆို့မှုတွေချမှတ်တင်တယ်လို့လည်းသူကပြောပါတယ်အာဆီယံဥက္ကဋ္ဌအင်ဒိုနီးရှားအနေနဲ့မြန်မာအရေးတိုးတက်မှုတွေဆောင်နိုင်လိမ့်မယ်လို့အဖင်ကမျှော်လင့်နေတာပါရွန်ဂျာကိစ္စမှာသူ့ရဲ့အခန်းကဏ္ဍအရာရောမြန်မာလူမှုအတိုင်းအဝန်နဲ့ခိုင်မာတဲ့ဆက်ဆံရေးတွေရှိတဲ့အတွက်ကြောင့်မှာအင်ဒိုနီးရှားကိုမြန်မာနိုင်ငံဘက်ကအတော်လေးစားမှုရှိမယ်လို့လည်းအာဖင်ကယုံကြည်နေပါတယ်။အထူးကိုယ်စားလှယ်ရွေးချယ်မှုနဲ့ပတ်သက်လို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးဌာနကိုဆက်သွယ်မေးမြန်းခဲ့ပေမဲ့မှတ်ချက်ပေးဖို့ညှင်းဆိုပါတယ်။မြန်မာဆိုင်ရာအာဆီယံဘုံသဘောတူညီမှု9ရက်ထဲမှာအပြုသဘောဆောင်တဲ့ဆွေးနွေးမှုတွေလုပ်ဖို့အကြမ်းဖက်မှုရပ်တန့်ဖို့အဖွဲ့ပေါင်းစုံကြားပြည်လည်မှုရရေးချောင်းဝင်စစ်ဆက်ပေးဖို့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးအပ်ဖို့နဲ့အာဆီယံကိုယ်စားလှယ်အဖွဲ့ကိုမြန်မာနိုင်ငံစီစီလုပ်ဖို့ဆိုတဲ့အချက်တွေပါဝင်တာဖြစ်ပါတယ်